ိုင်းနိုင်ငံတောင်ပိုင်းမှာပြည်ထောင်နိုင်ငံသားကဘာလက်ခီးသွားနှုတ်သက်ဖြတ်ခံရမှုမှာပြည့်စုံကြောင်းဆုံးဖြတ်ပြီးမြန်မာနိုင်ငံသားနှုတ်ကိုထိုင်းတရားရုံးကတည်ထောင်ချမှတ်လိုက်တဲ့အတွက်ကန့်ကွက်ဆန္ဒပြမှုတွေလည်းထွက်ပေါ်လာပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားလူငယ်နှုတ်ပေါ်အမြင့်ဆုံးပြည်ထောင်စီရင်လိုက်တဲ့ပေါ်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကစိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်လာခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းတင်ဆက်ကိုမိုးစောကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကော့တောင်ခေါ်လေကျွန်းမှာပြည်ထောင်နိုင်ငံသားကဘာလေခီးသွွားနှစ်ဦးအသက်ခံရတဲ့ပတ်သက်ပြီးဆွဆွဲခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ကိုတည်ရန်ချမှတ်ခဲ့ရတဲ့ပတ်သက်ပြီးဒီကနေ့နေ့ကင်း3နာရီလောက်မှာတန်ကတော်တဘာအပါဝင်လူ10ဦးလောက်ဟာနှစ်နိုင်ငံချစ်ချင်ရေးကိုရှေ့ရှုဖို့ဆိုတဲ့စာရန်တွေကင်ဆောင်ပြီးထိုင်းနိုင်ငံတန်ယိုးရှိမှာ15မိနစ်လောက်ဆန္ဒထုတ်ဖော်ခဲ့ပါတယ်ဒီမှုစစ်ဆေးခဲ့တာကိုစောင့်ကြည့်လေ့လာခဲ့တဲ့ရန်ကုန်မြို့ကကိုရေးဆေးကတော့အပြစ်ဒဏ်စီရင်တဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ဒါတရားမမျှတဘူးလို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့စစ်တေကန်အထောက်အထားတွေထဲမှာလည်းဒီ DNA အထောက်အထားတွေကမတိုက်ဆိုင်ဘူးဆိုတာဒီထိုင်းကဒီမှုကင်းဆောင်မကြီးကိုတိုင်ကပြောထားတယ်ပြီးတော့ဒီကျွန်းကြီးသားကို DNA ယူရဲကိစ္စတွေလည်းနောက်ကျတယ်နောက်ပြီးတော့ဒီလူငယ်လေးနှစ်ယောက်ကိုအတင်းအဓမ္မဝန်ခံခိုင်းတယ်လို့လည်းနောက်ပိုင်းမှာဆက်ဆိုထားတာတွေရှိတယ်နောက်ပြီးတော့ဒီလိုအချိန်ဆွဲပြီးတော့လုပ်ပြီးတော့မှအခုကြမှာဒီလိုဝယုံတုံးကတေးတန်ပေးလိုက်တာကကျွန်တော်အနေနဲ့တရားမျှတမှုမရှိဘူးလို့မြင်ပါတယ်ထိုင်းမှာရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့လူခွင့်ရေးချိုးဖောက်ခံရတယ်ဆိုကျွန်တော်မြင်ပါတယ
်ဒီလိုတေးတန်ပေးတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကထိုင်းတန်ယုံရှိမှာဒီလ25ရက်နေ့မှာလဲဆန္ဒပြဖို့ပြင်ဆင်နေကြတယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ထိုင်းတန်ယုံရှိမှာလုံခြုံရေးတွေတင်းကျပ်ထားပါတယ်ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ကိုအမှုစစ်ဆေးချိန်မှာကိုညီဆောင်ရွက်ခဲ့တဲ့မြမအထူးဖွဲ့တာဝန်ခံဦးထူးချစ်ကတော့လူမျိုးရေးအမုန်းပွားတာတွေမဖြစ်စေဖို့လိုအပ်မယ်လို့ပြောပါတယ်
။အဓိကတော့ဒီလူမျိုးရေးအနေနဲ့အမုန်းပွားမှုတွေတော့ကျွန်တော်အနေနဲ့မဖြစ်သင့်ဘူးပေါ့။ကျွန်တော်တို့လည်းခုလိုက်ကြည့်ပြီးဒီအချိန်မှာထိုင်းလူမျိုးတွေရောထိုင်းဒီကီကော်မရှင်ထိုင်းရှိနေတဲ့ကော်မရှင်ရဲ့ဟောပါတယ်။ဒါကကျွန်တော်တို့ရဲ့ထိုင်းနိုင်ငံရဲ့တရားဥပဒေစိုးမိုးရေးပေါ်မှာလူကြည့်တယ်။ထိုင်းဆိုးရွားပေါ်မှာပဲလူကြည့်ပါတယ်။ကျွန်တော်တို့ကလည်းဘာဖြစ်လို့ကျွန်တော်တို့ဒီမှာတာမောများဆိုတာကျွန်တော်တို့ရှစ်ကြောင်းဒီမှာရခိုင်နိုင်ငံမှာလာပြီးတော့နေကြတယ်လေကျွန်တော်အဲ့လိုမျိုးရဲ့ရက်ခတ်မှုကကျွန်တော်တို့ရှစ်ကြောင်းဒီမှာဒီပေါ်မှာဟိုတော်ပြီးတော့တိုက်ရိုက်တဲ့လကောင်းပြောဖို့လကောင်းဖြစ်တဲ့နေဆိုလို့ရှိရင်တော့ဒါကတော့ဟိုကောင်းတဲ့အလားလာတော့ပါဘူးဒါကြောင့်မို့ကျွန်တော်အနေနဲ့တော့ဒီမျိုးရေးပုံစံမျိုးဖြစ်တဲ့ဆန္ဒပြမှုတွေဒီမျိုးအပြင်ဆောင်တဲ့ဟိုလှုပ်ဆောင်မှုတွေတော့ဖြစ်ပြနေလို့ကျွန်တော်ထင်ပါတယ်
ဒီမှုကိုရပောင်း30အတွင်းမှာခရိုင်အဆင့်ယူကံဝင်ဖို့ရှိနေပြီးနောက်တစ်ဆင့်အနေနဲ့လည်းဘိုးအဆင့်ထိယူကံဝင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်